်ပြည်တပြည်ရဲ့နိုင်ငံရေးလမ်းစဉ်ဟာအဲ့ဒီတန်ပြည်ရဲ့အမျိုးသားအကျိုးစီးပွားကိုရောင်ပြန်ဟတ်တယ်ဆိုတဲ့စကားရှိပါတယ်။မိဗျူဟာမဟာဗျူဟာအမျိုးမျိုးနဲ့တရုတ်အမျိုးသားအကျိုးစီးပွားကိုမြင့်တင်ရမှာအိမ်မီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်ရေးဟာအရေးကြီးတဲ့အခန်းကပေါဝင်နေပါတယ်။ချစ်ခင်တဲ့အိမ်မီးချင်းမူလင်၊ငင်းချမ်းတဲ့အိမ်မီးချင်းအန်လင်၊ကြွယ်ဝတဲ့အိမ်မီးချင်းဝူလင်ရရှိရေးဟာတရုတ်အတွက်အရေးကြီးတယ်လို့သမရရှိချင်းဖိန်ကဆိုပါတယ်။ဒီယူဆကိုတရုတ်မြန်မာဆက်ဆံရေးမှာအထင်အရှားပြတ်တာဖို့ကြိုးစားနေပုံရပါတယ်။မော်စီတုံးလက်ထက်ကချမှတ်တဲ့ငင်းချမ်းစွာရှင်သွင်းနေထိုင်ရေးမူငါးချက်ကိုဆက်လက်ကျင့်သုံးတယ်လို့လည်းဆိုပါတယ်။တန်းကြီးနဲ့နမိတ်နဲ့အာနာပိုင်ကိုအပြန်အလှန်ယူသေးလေးစားရေးမကျူးကျော်ရေးပြည်တွင်းမှာမဆက်ဖက်ရေးတန်းတူရည်သူဆက်ဆံရေးနဲ့ငြိမ်းချမ်းစွာရှင်သွဲနေထိုင်ရေးစတဲ့မူငါးချက်ကိုကျွေးကြော်လာတာကြာပါပြီ။ဒါပေမဲ့မော်စီတုံးကဘကပရဲ့လက်နက်ကင်ဒေါ်လာရေးကိုထောက်ခံအားပေးပါတယ်။ဘကပမရှိတော့ပေမဲ့ဘကပအမွေကိုဆက်ဆံတဲ့တိုင်းရင်းသားလက်နက်ကင်တွေကတော့အခုတည်းကရှိနေတုံးပါပဲ
။သမရရှိချင်းပင်ရဲ့နိုင်ငံသားရေးမူဝါဒတွေထဲမှာအိန္ဒိချင်းကောင်းရရှိရေးဟာအလွန်ရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်။လွန်ခဲ့တဲ့နှစ်ဇူလိုင်လကတရုတ်အစိုးရကထုတ်တဲ့ခေတ်သစ်အမျိုးသားကာကွယ်ရေးစာရန်းမှာတရုတ်အာဆီယံကာကွယ်ရေးဝန်ကြီးများဆွေးနွေးပွဲအရေးပါပုံကိုဖော်ပြထားပါတယ်။ကွဲလွဲမှုတွေကိုကြီးကြပ်ကိုကဲနိုင်တဲ့အတွက်တောင်တရုတ်ပင်လယ်ပြင်အခြေအနေကောင်းမွန်လာတယ်လို့ဆိုပါတယ်။ငြိမ်းချမ်းစွာရှင်တွဲနေထိုင်ရေးမူငါးချက်ကိုအခြေခံပြီးချစ်ကြည်ရေးလုပ်တယ်လို့ဆိုပါတယ်။အားနည်းသူကိုအနိုင်ကျင့်တာမျိုးမလုပ်ပဲပူးပေါင်းဆောင်ရွက်မှုကိုလိုလားတယ်လို့ဖော်ပြထားပါတယ်။အင်ဂျီနီယာနိုင်ငံ18နိုင်ငံကစစ်ကောင်းဆောင်ပိုင်းနဲ့အနီးကပ်ဆက်သွယ်နိုင်အောင်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲကျင်းပတဲ့စနစ်ကိုတည်ဆောက်ထားတယ်လို့ဆိုပါတယ
်။တရုတ်ပြည်ရဲ့ကုန်းတွင်းပိုင်းမြန်မိတ်ဟာမိုင်13,000ကျော်ရှိပြီးကမ်းရိုးတန်းကမိုင်11,000ကျော်ရှိပါတယ်။ဒါကြောင့်နေဆက်ဒေသတည်ငြိမ်ရေးဟာတရုတ်အတွက်အလွန်အရေးကြီးပါလေ။အိန္ဒိယနိုင်ငံ၉နိုင်ငံနဲ့နေဆက်ရေးရာပူးပေါင်းဆောင်ရွက်ရေးသဘောတူချက်ရယူထားပါလေ။တရုတ်မြန်မာနေဆက်တည်ငြိမ်ရေးနဲ့နေဆက်ကဒေသခံတွေလုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတာကိုလည်းတရုတ်အစိုးရရဲ့ကာကွယ်ရေးစာတမ်းမှာဖော်ပြပါလေ။တရုတ်မြန်မာနေဆက်မှာမြေမြုပ်မိုင်းရှင်းလင်းရေးလုပ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းမှာအိန္ဒိယနိုင်ငံတွေနဲ့နေဆက်ဆွေးနွေးပွဲ8,000ကျော်ကျင်းပပြီးပူးတွဲကင်းလဲမှုအချိန်ပေါင်း3,000ကျော်လုံနိုင်ခဲ့တယ်လို့လည်းဖော်ပြထားပါသေး။ပင်လယ်ပြင်မှာတော့အချိန်ပေါင်း9,000ကျော်ကင်းလဲနိုင်ခဲ့တယ်လို့ဆိုပါသေး
။နိုင်ငံသားကတရုတ်အကျိုးစီးပွားဟာတရုတ်အမျိုးသားအကျိုးစီးပွားရဲ့အစိတ်အပိုင်းတစ်ခုဖြစ်တာကြောင့်တရုတ်စစ်တပ်ကကာကွယ်စောင့်ရှောက်ရမယ်လို့ဆိုပါသေး။ပြည်ပရောက်တရုတ်နိုင်ငံသားနဲ့တရုတ်အဖွဲ့အစည်းတွေရဲ့တရုတ်ဝင်အကျိုးစီးပွားကိုတရုတ်စစ်တပ်ကထိရောက်စွာကာကွယ်ရမယ်လို့ဖော်ပြထားပါသေး။လုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေလုပ်နေတဲ့ရည်ရွယ်ချက်ဟာနိုင်ငံခြားကတရုတ်အကျိုးစီးပွားကိုကာကွယ်ဖို့ဖြစ်ပါတယ်။တရုတ်စစ်သည်မော်တွေအနားယူစခန်းချနိုင်ဖို့အတွက်အာဖရိကအရှေ့ပိုင်းပင်လယ်ဒီကမ်းခြေကဂျီဘိုတီနိုင်ငံလေးမှာတရုတ်စစ်တပ်ကအခြေစိုက်စခန်းတစ်ခုတည်ဆောက်ပြီးတရုတ်စစ်သည်မော်တွေကိုကူညီထောက်ပံ့နေပါတယ်။ယေမန်နိုင်ငံမှာလုံခြုံရေးဆိုးဝါးနေချိန်မှာတရုတ်နိုင်ငံသား620ကျော်ကိုကယ်တင်နိုင်ခဲ့ပါတယ်။
တရုတ်ရဲ့နိုင်ငံသားရေးရာမဟာဗျူဟာကိုပုံစံတစ်မျိုးကြီးအဖြစ်သတ်မှတ်လို့မရပါဘူး။နေရာဒေသကိုလိုက်ပြီးအသွင်ပြောင်းတာတွေရှိပါသေး။သဘောတူတာတွေမှာပူးပေါင်းဆောင်ရွက်ကြပြီးမတူတာတွေမှာအငင်းမပွားဘဲပြဿနာမကြီးထွားလာအောင်ထိန်းသိမ်းထားဖို့ဖြစ်ပါသေး။မြမငင်းချမ်းရေးဆွေးနွေးပွဲတွေကျင်းပနိုင်အောင်တရုတ်ကကြားဝင်ဆောင်ရွက်ပေးတာကိုတိုင်းရင်းသားလက်နက်ကင်တွေဘက်ကရောမြမအစိုးရဘက်ကကိုအကောင်းမြင်ကြပါသေး။ပြည်တွင်းကဖိတ်ခေါ်လို့ပါဝင်ရတာဖြစ်တဲ့အတွက်ငင်းကြစွာရှင်သွဲရေးမူကိုမထိခိုက်ဘူးလို့ယူဆပုံရပါတယ်စစ်ပွဲတွေမဖြစ်ပွားပေမဲ့ငင်းကြရေးမရနိုင်ပဲလက်ခဲတင်းလင်းဖြစ်နေတဲ့အခြေအနေကိုတရုတ်ကလက်ခံထားပုံရပါတယ်ဒီလိုအခြေအနေမှာတရုတ်မြန်မာစစ်ပွဲရေးဇင်းညာနဲ့ပိုးကပတ်လမ်းကြောင်းတွေအစီအစဉ်ကိုအကောင်အထည်ဖော်ဖို့ရည်ရွယ်ထားပုံရပါတယ်စစ်ပွဲရေးအင်အားကြီးနိုင်ငံတစ်ခုတည်းကိုမိခိုးတာဟာနိုင်ငံခြားဆက်ဆံရေးပြဿနာဖြစ်နိုင်ပေမဲ့မြမအဖို့တော်လောစဲမှာဒီအခြေအနေကိုလက်ခံယုံတာရှိပါတယ်။တရုတ်ပါဝင်မှုကြီးထွားလာပြီးခေါင်းဆောင်ပိုင်းကတရုတ်ကိုအားကိုးလွန်းတဲ့အတွက်အောက်ခြေမှာတရုတ်စံရင်ရေးပေါ်ထွက်လာပုံကိုကမ္ဘောဒီးယားနိုင်ငံကဥပမာပြနေတာကိုလည်းသတိထားတယ်ပါတယ်ခင်ဗျာ။